ဒီနေ့နိုင်ငံကတရားမြောက်ချောင်းဆွေကြီးကင်ဆာရောဂါတစ်မျိုးဖြစ်ပေါ်နေကြောင်းစိတ်စစ်တိတိရှိရပြီးကုသမှုစတင်ခံယူနေပြီလို့ဘက်ကမ်နန်တော်က February 5ရက်ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီကင်ဆာကချောင်းဆွေတလောကပဲစိတ်စစ်ခဲ့တဲ့စိတ်ကြိတ်ကိစ္စစိတ်ကုသမှုခံခဲ့တာနဲ့မဆိုင်ဘူးလို့လည်းပြောထားပါတယ်။ဒီကြီးမှတွေ့ရတာဘက်ကင်ဆာလဲဆိုတာကိုတော့မပြောပါဘူး။အရင်ကချောင်းစပင်ကိုစီးကျရောင်းနေလို့စိတ်ကူတရာမှာစစ်စေးကြည့်ရမယ်အခြေအနေတွေ့လို့စစ်စေးကြည့်ရကနေအခုကင်ဆာရောဂါကိုတွေ့ရှိခဲ့တာဖြစ်ပါတယ်လို့ဘာမင်ဂမ်နန်ဒေါ်ကပြောကြားထားတာပါပုံမှန်စိတ်ကူတမှုယူသွားမှာဖြစ်ပြီးစိတ်ကူတမှုခံယူနေတဲ့အတော်တွေမှာတော့လူလူနဲ့တွေ့ဆုံတာတွေရန်နာထားဖို့ဆရာဝန်တွေကညွှန်ကြားထားပါတယ်နိုင်ငံတော်အရေးခင်တွေစာရွက်စာတမ်းဆိုင်ရာလုပ်ငန်းတာဝန်တွေကိုလို့ထုံးစံတိုက်ဆက်လက်လှုပ်ဆောင်သွားမယ်လို့နန်ဒေါ်ကတရင်ထုတ်ပြန်ပါတယ်တက်တော့85နှစ်ရှိပြီဖြစ်တဲ့ဘီရင်ကြီးကစိတ်အားဖြင့်တော့တက်တက်ကြောကြောရှိနေပြီးစေကုသမှုခံယူဘရင်တာဝန်တွေကိုအများဆုံးပြန်လည်ထမ်းရွက်နိုင်ဖို့ဆန္ဒရှိတယ်လို့နန်းတော်ရဲ့ကြေညာချက်မှာပါရှိပါတယ်